Myanmar နိုင်ငံရဲ့အကြက်တဲလုံခြုံရေးကောင်စီရဲ့အရေးယူဆောင်ရွက်ဖို့ပြတ်ကပ်မှုကတော့မြန်မာပြည်သူတွေအတွက်အလွန်ကြီးမားပြီးတော့ဆိုးဝါးတဲ့အကျိုးဆက်တွေဖြစ်နိုင်တဲ့အကြောင်းကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာမတ်ကြီးဦးကျော်မိုးထွန်းကမနေ့ကကုလသမဂ္ဂအထွေထွေညီလာခံရဲ့မျက်နှာစုံညီအစည်းအဝေးမှာတင်ပြသွားပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့2023ခုနှစ်ရဲ့နှစ်စဉ်အစည်းအခမ်းစာနဲ့ဆက်လင်းတဲ့အထွေထွေညီလာခံမျက်နှာစုံညီဆွေးနွေးပွဲမှာတော့တာမတ်ကြီးဦးကျော်မိုးထွန်းကလုံခြုံရေးကောင်စီရဲ့မြန်မာအရေးအလေးထားဖို့ပြက်ကွက်မှုပေါ်မှာစိတ်ပြက်မိတဲ့အကြောင်းတင်ပြသွားတာပါဒီလိုမျိုးအရေးယူဆောင်ရွက်ဖို့ပြက်ကွက်တာကြောင့်ဒီပြည်သူလူထုပို့ပြီးတော့အသက်ဆုံးရှုံးရတာကိုယ်လက်ရင်ကပို့ပြီးတော့ဆုံးရှုံးရတာနေရဲစွန့်ခွာမှုတွေပိုများလာတာဒုက္ခတွေကြီးထွားပြီးတော့မျှော်လင့်ချက်မဲ့တာစတဲ့ဒဏ်မျိုးမျိုးကိုခါးစည်းခံရတဲ့အကြောင်းတာမတ်ကြီးကပြောပါတယ်တစ်ချိန်တည်းမှာပဲစစ်ကောင်စီဘက်ကသတင်းမှားတွေထုတ်ပြန်တာဖန်တီးလှုပ်ကြံတဲ့အချက်လက်တွေနဲ့ဝါဒဖြန့်ပြီးတော့ပြည်သူတွေနဲ့တော်လှန်ရေးအင်အားစုတွေကြားမှာမကြခဏမဟုတ်မမှန်ဆွဆွဲနာမည်ဖြန့်နေတဲ့အကြောင်းကိုလည်းတာမတ်ကြီးဦးကျော်မိုးထွန်းကတင်ပြသွားပါတယ်စစ်တပ်ကနေအာဏာသိမ်းပြီးတဲ့နောက်မှာမြန်မာနိုင်ငံမှာလူပေါင်း 9,300 လောက်တပ်ဖြတ်ခံရပြီးတော့ပြည်သူ 3.1 တန်းဟာနေရဲစွန့်ခွာနေရတယ်လို့လူသားချင်းစာနာထောက်ထားမှုအကူအညီတွေလိုအပ်နေတဲ့သူက 18.6 တန်းရှိတဲ့ကြောင့်တာမတ်ကြီးကပြောပါတယ်မကြသေးခင်တုန်းကစစ်ကောင်စီလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့ပဲခူးမြို့ဝင်းနိမိတ်တာယုံကျောင်းလိုက်စီရတော့ဗရဏမုံနေနောက်ဘီးဝင်သားပြန်လွန်တော်မူတဲ့ဖြစ်ရပ်ကိုကြည့်ပြီးတော့စစ်တပ်အနေနဲ့ပြည်သူအပေါ်မှာရက်ဆက်ကြမ်းကြုတ်မှုတွေကျူးလွန်နေပြီးတော့ပြည်သူတွေနဲ့တခြားသူတွေကိုပစ်တင်ပုံချဖို့ကြိုးပမ်းနေတဲ့ဖြစ်စဉ်တစ်ခုဖြစ်တယ်ဆိုတာကိုလည်းတာမတ်ကြီးဦးကျော်မိုးထွန်းကတင်ပြသွားပါတယ်ရှင်